Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မတ်လ15ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကီထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှင်တွေနားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးမှုပြန်ဆတဲ့အကြောင်းနောက်လုံခြုံရေးအတွက်ခက်အမိဆုံးဂျက်တိုက်လေယာဉ်ဂျာမနီကဝယ်ယူဖို့ပြင်ဆင်နေတဲ့အခြေအနေယူကရိန်းကနျူကလ িয়ার ဓာတ်ပေါင်းပိုတွေဘေးကင်းလုံခြုံရေးနဲ့စီးပွားရေးစတဲ့အကြောင်းအရာတွေကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဒီနောက်မှာတော့
ရုရှားနိုင်ငံရဲ့လက်နက်အင်အားကြီးတယ်ဆိုပြီးတော့လွတ်လပ်တဲ့အချုပ်ချာအာဏာပိုင်တဲ့တိုင်းပြည်တစ်ခုကိုကျူးကျော်စော်ကားမှုကိုလုံးဝလက်မခံပါဘူ
း NUG ရဲ့အာဆီယံသံအမတ်ဦးဘိုလှတင်ပါရှင်မချခင်မှာအပြည့်အစုံတင်ပြပါမယ်အပတ်စဉ်ခဏတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောက်သတင်းလွှာတို့ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းမြို့တော်ကီယက်ဖ်ရဲ့ရှင်ချေဖုံးနေရာတွေကိုရုရှားတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေချိန်မှာပဲယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေဟာတနင်္လာနေ့ကဇရုတ်ထအချိန်မြောက်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုအရင်3ချိန်တုန်းကလိုယူကရိန်းရဲ့အိမ်နီးချင်းဘယ်လာရုစ်မှာကျင်းပတာမဟုတ်ဘဲအွန်လိုင်းကနေပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့အင်္ဂါနေ့မှာလည်းဆွေးနွေးပွဲကိုဆက်ပြီးကျင်းပဖို့ရှိပါတယ်။ယူကရိန်းဘက်ကကိုယ်စားလှယ်ဖြစ်တဲ့ယူကရိန်းသမ္မတအကြံပေးမိုက်ကယ်လိုပိုတိုလျက်ကတော့ဆက်သွယ်ရေးခက်ခဲပေမဲ့ဆက်လုပ်နေတာဖြစ်ကြောင်းရှင်းနေပွဲအပြီး Twitter ကနေပြောပါတယ်ရုရှားဘက်ကသူတို့ရဲ့အဆူပြုချက်ကိုတည်တည်ချာချာနားထောင်ခဲ့တာဖြစ်ပြီးအပြည့်သဘောဆောင်တဲ့ရှင်းနေမှုတွေဆက်လုပ်လာတာတွေ့ရတယ်လို့ပြောကြပြီးတနင်္လာနေ့ကတော့ရှင်းနေပွဲတိုးတက်လာဖို့အတွက်မျှော်လင့်ခဲ့တာဖြစ်ပါတယ်တနင်္လာနေ့ကကီယက်မှာအထက်6ဓာတ်ပါလူနေအဆောက်အဦတစ်ခုဘုံးထိမှန်ပြီးလူနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်ရုရှားတပ်တွေရဲ့ပြစ်ခတ်မှုကြောင့်ကီယက်ကလင်းဆဲုံတစ်ခုကိုပါထိမှန်ခဲ့တာကြောင့်မီးအကြီးကျယ်လောင်ကျွမ်းခဲ့တယ်လို့လည်းပြောပါရယ်။ယူကရိန်းနိုင်ငံထဲမှာတိုက်ခိုက်နေတဲ့ရုရှားရဲ့ထိုးဖောက်ဝင်ရောက်မှုတွေနှောင့်နှေးနေသေးပဲလို့အကြီးတန်းအမေရိကန်ကာကွယ်ရေးအရာရှိတူကပြောကြားနေချိန်မှာတနင်္လာနေ့ကရုရှားနဲ့ယူကရိန်းတို့ထပ်မံဆွေးနွေးခဲ့တာဖြစ်ပါရယ်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကယူကရိန်းရဲ့သူ့နိုင်ငံပေါ်လင်းမပြန်တမ်းရအောင်တတ်မှတ်ပေးဖို့ကြားချက်ကိုလက်မခံပဲပယ်ချခဲ့တာပါ။ဒါပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာယူကရိန်းစစ်တပ်အတွက်စစ်ပညာနဲ့လက်ကျင်ရေးဆိုင်ရာအကူအညီပေးဖို့အတွက်ဒေါ်လာတန်း200ခွင့်ပြုမိန့်ချထားပေးခဲ့ပါတယ်။ယူကရိန်းအရက်သားတွေစာတင်ကြောင်းတွေနဲ့စစ်ရုံတွေကိုရုရှားရဲ့ပြစ်မှတ်ထားတိုက်ခိုက်မှုဟာနိုင်ငံတော်ကျန်းဖက်ဝါဒ State Terrorism ဖြစ်ကြောင်းဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE အလက်ကျဥက္ကဋ္ဌဇီဗီညက်ရာဝကတနင်္လာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားလိုက်ပါတယ်။ယူကရိန်းကိုဝင်ကျူးကျော်တဲ့ရုရှားတပ်တွေကအရက်သားတွေနဲ့အခြေခံအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးယူကရိန်းပြည်သူတွေရဲ့စစ်တပ်ကိုရိုက်ချိုးဖို့ကြိုးစားနေတာဖြစ်ပြီးဒါဟာမနှိမ့်ညွတ်စရာဖြစ်တယ်လို့ရှက်ဖို့ကောင်းတဲ့နိုင်ငံတော်ကျန်းဖက်ဝါဒဖြစ်ကြောင်း OSCE ရဲ့2022အလက်ကျဥက္ကဋ္ဌပိုလန်နိုင်ငံခြားရေးဝန်ကြီးရာဝကပြောကြားခဲ့တာပါ။ OSCE အဖွဲ့ဝင်ဖြစ်တဲ့ရုရှားနဲ့ယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေကိုသူ့မြေကနေယူကရိန်းတဲ့မစ္စိုင်းတုံးတွေပစ်ထုတ်ဖို့အတွက်လက်ခံလှုပ်ရှားခွင့်ပေးထားတဲ့ဘယ်လာရုစ်တို့အနေနဲ့ဒီရက်ဆက်တဲ့လုပ်ရက်တွေကိုရပ်ဆိုင်းဖို့အတွက်လည်းတောင်းဆိုလိုက်ပါတယ်။ဒါအပြင်တန်တမာရေးလမ်းကြောင်းတကားကိုဖွင့်ထားဆဲဖြစ်တာကြောင့်ရုရှားအနေနဲ့လက်ရှိပြဿနာအတွက်ငြိမ်းချမ်းစွာအပြေရှာဖို့အထိပ္ပယ်ရှိပြီးအနှစ်သာရရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့လည်းတောင်းဆိုလိုက်ပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အတွက်ရုရှားပေါ်မှာ EU ဥရောပတမကကသရုပ်ထအကျုပ်အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်ကြောင်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရောကတနင်္လာနေ့မှာအတည်ပြုပါတယ်။ရုရှားတပ်ဟာယူကရိန်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးယူကရိန်းစိတ်ကမ်းမြို့မရိုပိုတမြို့ထဲမှာလည်းအရက်သား2400ကျော်တေဆုံးခဲ့တာတွေ့ရကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့စစ်ပွဲဟာယူကရိန်းတနင်္လာနေ့အတွက်မဟုတ်ဘဲဥရောပတိုင်းလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုပါထိခိုက်စေတယ်လို့ North Macedonia နိုင်ငံ Skopje မြို့တော်ကိုရောက်နေတဲ့ EU အကြီးအကဲကပြောပါတယ်။အခုထပ်ပြီးအရေးယူအောင်မှာရုရှားရဲ့တမ်းမနီလုပ်ငန်း ကြောင်မီးတွေးနဲ့စွန့်ရင်ကန္တာတွေအပြင်ရုရှားရဲ့ဈေးကွက်လန်လန်းနှိမ်မှုနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်ရှိနေမှုကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းပြောပါတယ်။အခုလိုလှုပ်ဆောင်တာဟာရုရှားအစိုးရကယူကရိန်းကိုကျူးကျော်မှုနဲ့အတူဝင်ငွေအတွက်တန်ရန်ဇာတာတွေရယူနေတာပေါ့အခြေခံပြီးသူ့ရဲ့စီးပွားရေးနဲ့ထောက်ပံ့ပို့ဆောင်မှုတွေကိုအထိနာစေမဲ့နောက်ထပ်ဒဏ်ခတ်မှုလည်းဖြစ်ကြောင်းမစ္စတာဘိုရဲကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းကိုရုရှားကျူးကျော်မှုအတွက်တုံ့ပြန်တဲ့အနေနဲ့ဂျာမနီကသူ့စစ်တပ်ခင်မီအောင်လုပ်ဖို့အတွက်အမေရိကန်လုံ F-35 တိုက်ဂျက်လေယာဉ်35ဆင်းနဲ့ Eurofighter ဂျက်15ဆင်းဝယ်ယူဖို့အတွက်စီစဉ်နေတယ်လို့လွှတ်တော်သတင်းရက်ကွက်ကတနင်္လာနေ့မှာပြောပါတယ်။အမေရိကန် Lockheed Martin ထုတ် F-35 ဂျက်လေယာဉ်တွေကိုဂျာမနီရဲ့ဆဲဆုနှစ်တော်ကြပြီဖြစ်တဲ့တိုနေရိုဂျက်တိုက်လေယာဉ်တွေမှာအစားထိုးမှာဖြစ်ပါတယ်။ဂျာမနီမှာထားတဲ့ American Nuclear ဘုံးတွေကိုဒီတိုနေဒိုဂျက်လေယာဉ်တွေကပဲတည်ဆောင်နိုင်တာဖြစ်ပြီးဒါဟာ NATO ရဲ့အခုခံကာကွယ်မှုမှာအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ Lockheed Martin ထုတ် F-35 Stealth Jet တိုက်လေယာဉ်တွေဟာကမ္ဘာမှာခင်မီဆုံးဖြစ်တဲ့သတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့ထူးခြားတဲ့ပုံစံနဲ့လေယာဉ်ကိုယ်တွေကိုတုတ်ထားတဲ့ဆေးကြောင့်ဒီတိုက်လေယာဉ်တွေကိုရန်သူရေဒါနဲ့ဖမ်းဖို့ခက်ခဲစေတာဖြစ်ပါတယ်။ Airbus အပါအဝင်နိုင်ငံတကာကုမ္ပဏီအစုဖွဲ့ကထုတ်တဲ့Eurofighter jet တွေကိုတော့ electronic စစ်စင်ရဲ့စောင့်ကြရဲ့အပါအဝင်တခြားတိုက်ပွဲဆိုင်ရာလှုပ်ရှားမှုတွေမှာသုံးမှာဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ Germany ဝန်ကြီးချုပ် Olaf Scholz က German စစ်တပ်အတွက်ရင်းနှီးမြှုပ်နှံမှုဖြစ်နေဒေါ်လာ112ဘီလီယံ300မှာဖြစ်ကြောင်းပြီးခဲ့တဲ့လထဲမှာပဲပြောကြားထားတာပါ။ဒါဟာဒုတိယကမ္ဘာစစ်ပြီးဆုံးခဲ့တဲ့နောက်စစ်တပ်ရဲ့အနေထားကိုတိတ်ပေါ်လွင်အောင်မလုပ်ခဲ့တဲ့ဥရောပစီးပွားရေးထိတ်တန့်ရောက် Germany အတွက်အကြီးအကျယ်ပြောင်းလဲမှုတစ်ခုလည်းဖြစ်ပါတယ်။
ဒီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ပြနေတာဖြစ်ပါတယ်ကျွန်တော်ညဝင်းအောင်ပါ NLD အစိုးရလက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ယူခဲ့သူသူရဦးအောင်ကိုကိုအဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်55အရအလုံးနဲ့ထောင်ဒဏ်စုစုပေါင်း12နှစ်ကြာခံစေရန်ရန်ကုန်တိုင်းတရားလွှတ်တော်ကမတ်လ14ရက်နေ့မှာအမိန့်ချမှတ်လိုက်ပါတယ်။သူရဦးအောင်ကိုဝန်ကြီးအဖြစ်ဆောင်ရွက်နေစဉ်သာသနာနှုတ်ကဟပွဲတစ်စိတ်ချီးမြှင့်ပေးအပ်ခြင်းကိစ္စနဲ့လုပ်ငန်းရှင်တဦးအလို့အကိုင်းအစဉ်ပြေစီရေးငွေကြေးနဲ့ပစ္စည်းလက်ခံခဲ့တယ်ဆိုတော့တိုင်ကြားချက်တွေအရအခုလိုတရားစွဲခဲ့တာပါသူရဦးအောင်ကိုအပေါ်တိုင်ကြားချက်တွေကိုအာဂရီလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကစုံစမ်းစစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုထောင်ဒဏ်ချမှတ်ရတာဖြစ်ကြောင်းစစ်ကောင်စီအတွင်းမှဒုဗိုလ်ချုပ်ကြီးအောင်လင်းတွေရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်သက်ဆိုင်သူတွေထံကနေငွေသားကျပ်သိန်းတရာအပြင်ကျပ်သိန်း300တန်းblank check တစ်စောင်ကိုသူရဦးအောင်ကိုကလက်ခံရယူခဲ့ကြောင်းဒါအပြင်လုပ်ငန်းရှင်တဦးစီကကျပ်သိန်း1050တန်း Ford Motor ရင်းတစ်စီး20ကျပ်သားအလေးချိန်ရှိတဲ့ရွှေဘကန်တစ်ချပ်ကိုလည်းရယူခဲ့ကြောင်းကြေညာချက်မှာဖော်ပြပါရယ်သူရဦးအောင်ကိုအပေါ်ဆွဆွဲရတဲ့အာဂရီလိုက်စားမှုပုံမှန်၄ခုအတွက်တမှုကိုထောင်ဒဏ်၃နှစ်စီနဲ့စုစုပေါင်းအလုံးနဲ့ထောင်ဒဏ်12နှစ်ချမှတ်လိုက်တာဖြစ်ပါရယ်အမိန့်ချမှတ်မှုအပေါ်သူရဦးအောင်ကိုရဲ့ရှေ့နေတဲ့ဘက်ကတစုံတရာတုတ်ပြန်ပြောဆိုတာမကြားရသေးပါဘူးခင်ဗျာ2022ခုနှစ်အတွက်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကချီးမြှင့်တဲ့ International Women of Courage Award ရည်ရင်သောအမျိုးသမီးဆုရှင်တွေထဲမှာမြန်မာနိုင်ငံကမတ်ဤတင်စာမောင်အပါအဝင်အာရှတိုက်ကဗီယက်နမ်နီပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးတွေနဲ့အတူကိုလံဘီယာအီရတ်လေးပြားကအမျိုးသမီးတွေပါစုစုပေါင်း12ဦးပါဝင်ပါတယ်အမေရိကန်နိုင်ငံသားဤဌာနကလူကိုယ်တိုင်တဝက်အွန်လိုင်းတဝက်ကျင်းပတဲ့ရည်ရင်သောအမျိုးသမီးစုပေးအပ်တဲ့အခမ်းအနားမှာမြန်မာနိုင်ငံကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်ဤတင်စာမောင်ကိုရွေးချယ်ချီးမြှင့်ကြောင်းနိုင်ငံသားဤဌာနအတိုင်ပင်ခံ Derek Cholet ကကြေညာသွားပါတယ
် On behalf of the US Department of State I want to congratulate E. Thinzamong on being named one of the Secretary of State's 2022 International Women of Courage.
အဲဒီစနေဦးထဲမှာဒီမိုကရေစီရေးတက်ကြွလှူရှားသူတွေနဲ့အကျဉ်းချသတင်းသမားတွေပါဝင်တယ်လို့ဆိုပါတယ်။သူတို့ဟာဥဆောင်မှုအခမ်းအကဏ္ဍမှာရှိခဲ့တယ်လို့အများအကျိုးအတွက်ကိုကြိုးစွန့်လှူဆောင်ခဲ့တာကြောင့်ရွေးချယ်ရတာဖြစ်ကြောင်းနိုင်ငံသားဌာနကပြောပါတယ်။ စုရှင်အမျိုးသမီးတဦးချင်းအကြောင်းတွေကိုပြောရမှာကျောင်းသားသမဂ္ဂလှူရှားမှုတွေကဆလို့နိုင်ငံရေးညဉ့်ညံရေးလူအခွင့်ရေးလှူရှားမှုတွေမှာပါဝင်ခဲ့တဲ့မတ်ဤတင်စာမောင်ကိုချီးကျူးပြောဆိုသွားပါတယ်မတ်ဤတင်စာမောင်ဟာလက်ရှိမှာ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနဒုဝန်ကြီးဖြစ်ပါတယ်အသက်28နှစ်အရွယ်မတ်ဤတင်စာမောင်ဟာ2015ခုနှစ်မှာအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံရသူဖြစ်ပါတယ်ခင်ဗျာကိုဗစ်ကာယောဂါစတင်ဖြစ်ပွားခဲ့တဲ့2019ခုနှစ်ကုန်ပိုင်းကစလို့မြန်မာနိုင်ငံအချင်းထောင်အသီးသီးကိုဝင်ရောက်လေ့လာနိုင်ခွင့်မရခဲ့ဘူးလို့ ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့ရဲ့ထိပ်တန်းအရာရှိတဦးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ဒါပေမဲ့လည်းသူတို့အဖွဲ့ကမြန်မာအာဏာပိုင်တွေနဲ့တော့အဆက်အသွယ်ရှိနေကြောင်း ICRC ရဲ့ညွှန်ကြားရေးမှူးချုပ်ရောဘတ်မာဒီနီက AP သတင်းဌာနကိုပြောပါတယ်မြန်မာအာဏာပိုင်တွေနဲ့ပုံမှန်ညှိနှိုင်းဆွေးနွေးမှုတွေရှိနေကြောင်းကိုဗစ်ကာယောဂါဖြစ်ချိန်ကစပြီးကံမကောင်းအကြောင်းမလှစွာအချင်းထောင်တွေကိုဝင်ရောက်စစ်ဆေးခွင့်ရပ်တန့်သွားရကြောင်းမာဒီနီက AP ကိုပြောပါတယ်အခုတော့ ICRC ရဲ့အဲ့ဒီလုပ်ငန်းစဉ်တွေပြန်ဆနိုင်ဖို့ကြိုးပမ်းနေကြောင်းလည်းသူကပြောပါတယ်ဒီချိန်ထဲမှာမြန်မာနိုင်ငံတွင် ICRC ရဲ့စာနာမှုအကူအညီပေးရေးအစီအစဉ်ကိုတည်တည်တသာအရှိန်မြင့်လှုပ်ဆောင်နေကြောင်းလည်းပြောပါတယ်ခင်ဗျာယူကရိန်းကလက်ရှိစစ်ရေးအခြေအနေတွေနဲ့အဲ့ဒီပဋိပက္ခကိုအဆုံးသတ်နိုင်ဖို့တန်တမာရေးကြိုးပမ်းမှုတွေအပေါ်စီးပွားရေးလုပ်ငန်းရှင်တွေစောင့်ကြည့်အကဲခတ်နေတာနဲ့အတူတနင်္လာနေ့ကအာရှဈေးကွက်အများစုမှာအစုရှယ်ယာတန်ဖိုးတွေကျဆင်းခဲ့ပါတယ်။ဒီချိန်ထဲမှာပဲကိုဗစ်ကူးစက်မှုတိုးလာလို့ဆိုပြီးတရုတ်နိုင်ငံကနည်းပညာပစ္စည်းထုတ်တဲ့ရှန်ကျန်းမြို့ကိုလော့ကဒေါင်းလုပ်လိုက်တာကြောင့်ဟောင်ကောင်ဈေးကွက်ကိုပါအကြီးအကျယ်ထိခိုက်စေခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့အာရှမှာ14နှစ်တာအတွင်းလောင်စာဆီဈေးအမြင့်ဆုံးဖြစ်ခဲ့ရာကအခုတော့အနည်းငယ်ပြန်ကျခဲ့တယ်ဆိုပေမဲ့ CTP ပါဈေးနှုန်းကဒေါ်လာ130ဝန်းကျင်မှာမြင့်နေသေးပါငွေကြေးဖောင်းပေါမှုကြောင့်တည့်ရိပ်ရှိတယ်လို့ဆိုပါတယ်ယူကရိန်းနဲ့ဆွေးနွေးပွဲတွေမှာအလားလာကောင်းတဲ့တိုးတက်မှုတွေရှိနေတယ်လို့ရုရှားသမ္မတပူတင်ကပြောပေမဲ့လည်းကုန်သွယ်ရေးလောကမှာလည်းမတည်မငြိမ်ဆက်ဖြစ်နေသေးပါဗိုလ်ထုနေကြရင်အမေရိကန်ဘိုဟိုဘန်ကသူ့ရဲ့ငွေကြေးမူဝါဒပြောင်းလဲပြီးအတိုးနှုန်း 3.25 တိုးမြင့်ကျင်းညာဝယ်ရှိတာကိုယင်းဤမြို့နံသူတွေကစိတ်လှုပ်ရှားစွာစောင့်ကြည့်နေကြပါတယ်။ငွေကြေးပေါင်းပေါင်းမှုတွေကိုထိန်းချုပ်နိုင်ဖို့အမေရိကန်ဘိုဟိုဘန်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင် VOA ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ရုရှားတို့ကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံတဲအနုမျိုးဓာတ်ပေါင်းဗိုလ်တွေမှာဓာတ်ရောင်ကြီးရိုးစိမ့်တာတွေဖြစ်လာတော့မလားဆိုပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။ဒါပေမဲ့လည်းဓာတ်ပေါင်းဗိုလ်ရိုးစိမ့်အဖြစ်ဆိုးနဲ့ကျုံခဲ့ရတဲ့ရှန်နိုဘိုင်းဓာတ်ပေါင်းဗိုလ်မှာတော့အရင်လိုအဖြစ်မျိုးနဲ့ကျုံရနိုင်ခြင်းတိတ်ကိုနှဲပါတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင်။
ရုရှားတို့ကျူးကျော်မှုကြောင့်ယူကရိန်းနိုင်ငံထက်ကချီနိုဘိုအနုမျိုးဓာတ်ပေါင်းဖိုမှာပေးနေတဲ့လျှက်စစ်တအားတွေပြတ်တောက်နေတာကြောင့်အအေးတက်ပေးနေရတဲ့ဓာတ်ပေါင်းဖိုတွေမှာအပူချိန်မြင့်တက်လာမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းကိုရုရှားတို့ကျူးကျော်ခဲ့ပြီးမကြခင်မှာပဲနျူကလ িয়ার ဓာတ်ပေါင်းဖိုမှာလျှက်စစ်တအားတွေလုံးဝပြတ်တောက်သွားတယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကပြောပါတယ်။ရုရှားတို့တိုက်ခတ်ပြီးတော့ထိန်းချုပ်ထားတဲ့အခြားဓာတ်ပေါင်းဖိုတစ်ခုမှလည်းအဆောက်အုံနဲ့ငယ်ထိခိုက်ပျက်စီးခဲ့ရပါတယ်။ဓာတ်ပေါင်းဖိုပြုပြင်ရင်းနဲ့လျှက်စစ်တအားပြန်ပေးနိုင်အောင်ရုရှားဘက်ကအပြစ်ရပ်ပေးဖို့တိုက်တွန်းပေးပါဆိုပြီးနိုင်ငံခြားရေးဝန်ကြီးကိုလီဘာကနိုင်ငံတကာအတိုင်းဝိုင်းကိုအရေးတကြီးတောင်းဆိုထားပါတယ်။ပြည်သက်သမ္မတအမန်နျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မတ်လပထမပတ်တယ်လီဖုန်းနဲ့စကားပြောချိန်မှာပဲယူကရိန်းနိုင်ငံထက်ကနျူကလ িয়ার ဓာတ်ပေါင်းဖိုရဲ့လုံခြုံရေးကိုအာမခံခဲ့တယ်လို့ပြင်သစ်အစိုးရပြောခွင့်ရသူဂေဘရီယယ်အတောက်ကပြောပါတယ်။ချီနိုဘိုဓာတ်ပေါင်းဖိုမှာနျူကလ িয়ার ဓာတ်အားပေးစွမ်းအင်ချောင်းတွေကိုအေးပေးထားတာနှစ်ပေါင်း20ကျော်ရှိပြီဖြစ်တဲ့အတွက်ပညာရှင်တွေကတော့သိပြီးမစိုးရိမ်ကြပါဘူး။လက်ရှိအနေအထားဟာ2017ခုနှစ်ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းဖိုရိုးစိမ့်မှုလို့မဟုတ်ပဲလွန်ခဲ့တဲ့36နှစ်ကချီနိုဘိုနျူကလ িয়ার ဓာတ်ပေါင်းဖိုမတော်တဆမှုလို့မျိုးလည်းမဟုတ်ဘူးလို့ပြောကြပါရယ်။ဓာတ်ပေါင်းဖိုမတော်တဆမှုကြောင့်လှုပ်ရှားမှုရဲ့အပေါ်ထိခိုက်မှုအကြောင်းလှိမ့်လာနေတဲ့ပရိနန်ကန် Imperial College ကချီနိုဘိုဆရာသူတေတီပါမောက်ခ Gelding Thomas ကအခုလိုရှင်းပြပါတယ်
The reactor is not working. ဓားပေါင်းကအလုံးမလုပ်တော့ပါဘူးချာနိုဘိုင်းဆိုင်ထဲကဓားပေါင်းကိုအားလုံးရထားတာပါ2000ခုနှစ်ကနောက်ဆုံးဓားပေါင်းကိုပိတ်လိုက်တာဖြစ်ပါတယ်အဲ့ဒီချိန်ကလေးကဓားပေါင်းကိုအားလုံးရထားတာဆိုတော့အတော့ကြာနေပါပြီ
တောအုပ်တွေပတ်လဲဝိုင်းရံနေတဲ့မိုင်တထောင်ပတ်လဲအကျယ်ရှိတဲ့ချီနိုဘယ်ဓားပေါင်းဖို့ဇုံနယ်မြေဟာမြို့တော်ကီဖ်နဲ့ဘဲလာရုစ်နဲ့ယူကရိန်းနိုင်ငံနဲ့ဆက်ကြမှာရှိပါတယ်အပီပီဆိုင်ရာအနုမျိုးစွာရဲ့အေဂျင်စီ IAEA ကလည်းတပ်ပေါင်းဖို့ကနေယူရေနီယံတက်တီကြွစေတဲ့အနေဖြစ်မဲ့အလားအလာမတွေ့ရဘူးလို့ပြောပါတယ်1986ခုနှစ်ဧပြီလ26ရက်နေ့ကချီနိုဘယ်တအားပေးဆက်ရုံအမှတ်၄မှာအပူချိန်မြင့်တက်ပြီးတော့ပောက်ကွဲမီးလောင်ခဲ့တာမှာရေဒီယိုတက်တီကြွပစ္စည်းတွေလိလုတွေပွင့်ထွက်ခဲ့တာပါအဲဒီတုန်းကဆိုဗီယက်အာဏာပိုင်တွေကပထမဆမှုနဲ့ပတ်သက်ပြီးတော့ပြည်သူတွေကိုအသိပေးဖို့ပြက်ကွက်ခဲ့တဲ့အတွက်အခြေအနေပိုဆိုးရွားခဲ့တာဖြစ်ပြီးဥရောပတိုင်းပြည်တွေနဲ့ဆိုဗီယက်ပြည်သူတွေစိတ်ဆိုးသောသာထွက်ခဲ့ကြတာပါ
The spent fuel is normally taken out of the reactor.
ဆွမ်းရင်ထုတ်ပေးတဲ့ nuclear ချောင်းတွေကိုအေးဒက်ပေးထားတဲ့အရာမရေကန်ကြီးတွေထဲထည့်ထားရတာပါ။ဆွမ်းရင်ထုတ်တဲ့အခါထွက်လာတဲ့အနုမြူဓာတ်ရောင်ကြီးတွေကိုရေကတားဆီးပေးပါတယ်။၅နှစ်လောက်ကြာတော့အနုမြူချောင်းတွေကတိတိတသာအေးသွားပါတယ်။ဒါကြောင့်ရေရဲ့အေးဓာတ်ကိုအဆက်မပြတ်ထိန်းထားဖို့မလိုပါဘူး။သူ့ထဲမှာရောက်နေတဲ့အေးဓာတ်တွေအလိုလိုလဲပတ်ပါတယ်။သူ့ကိုရေကန်ထဲထည့်ထားတာ22နှစ်ရှိပါပြီ။ကန်ထဲကရေတွေအငွေ့ပြန်သွားရင်တောင်သူ့ဘေးကအေးဒက်နဲ့တွေလုံလောက်ပါတယ်ဘာမှစိုးရင်စရာမရှိပါဘူ
းပောက်ကွဲမှုဖြစ်ခဲ့တဲ့ချီနိုဘယ်အဆောက်အုံကိုလည်း2019ခုနှစ်မှာပဲပို့ပြီးတော့လုံခြုံမှုရှိအောင်ကွန်ကရစ်တွေနဲ့အပေါ်ကထပ်ပြီးတော့မှန်ထားတာပါဗြိတိန်ကာကွယ်ရေးဝန်ကြီးဌာနနျူကလ িয়ার နဲ့သိပ္ပံနည်းပညာအကြံပေးဟောင်း Imperial College ဘာမခါဆာရော့ဘင်ဝီလျံဂရင်းစ်ကလည်းအခုလိုသုံးသပ်ပါတယ်
There are a number of different reactors in different
states. တပေါင်းဖို့တစ်ခုမှာအဆက်အမျိုးမျိုးအကျိုးဆက်မျိုးမျိုးရှိပါတယ်။တပေါင်းဖို့လေပတ်ဖို့လက်စစ်တအားမရှိရင်တအားထုတ်လုပ်နေတဲ့စက်ရုံဘူချက်မှပူချိန်မြင့်တက်ပြီးတော့အမြော်မှန်းတဲ့အခြေအနေမျိုးအနုပြုကြောင်းတွေရေပျော်သွားတာမျိုးထိဖြစ်တတ်ပါတယ်။ဒါပေမဲ့လည်းယူကရိန်းကတပေါင်းဖို့ကိုရပ်ထားတာကအတော့ကိုကြာပါပြီ။ကျန်တဲ့ရေဒီယိုတက်တူကြွပစ္စည်းတွေတဲမှာလည်းအပူချိန်တွေမရှိတော့ပါဘူး။ဒါကြောင့်မလို့အန္တရာယ်မရှိပါဘူး။
ယူကရိန်းနိုင်ငံထဲကအခြားခေတ်မီအနုမြူဓာတ်ပေါင်းဖိုတွေကိုရုရှားတို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မယ်ဆိုရင်တော့အနေရှိမှာမဟုတ်ဘူးလို့သိပ္ပံပညာရှင်တယောက်ကတော့ယုံကြည်နေပါတယ်။အဲ့ဒီနျူကလ িয়ার ဓာတ်ပေါင်းဖိုတွေကိုခေတ်မီနီးစစ်တွေနဲ့ခံခံခန့်ခန့်ကာကွယ်ထားတဲ့အတွက်ထိခိုက်မှုရှိမှာမဟုတ်ဘူးလို့လည်းယူဆကြတာပါ။သိပ္ပံမစိုးရိမ်ကြဖို့ပညာရှင်တွေကအခုလိုပြောဆိုနေပေမဲ့လည်းယူကရိန်းဓာတ်ပေါင်းဖိုတွေရဲ့အခြေအနေကို IAEA ကတွားရောက်စစ်ဆင်နိုင်ဖို့အလိုအရေးကြီးနေပြီလို့လည်းပညာရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။နန်းလောင်တင်ပြပေးခဲ့တာပါရှင်။မကြခင်မှာတော့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အပေါ်မြန်မာအပါအဝင်ဒေသရင်းနိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။နောက်ဒီယူကရိန်းစစ်ပွဲကြောင့်မလို့လက်ဖက်ထုတ်လုပ်မှုအပေါ်မှာတိတိတသားရိုက်ခတ်ထိရောက်မှုရှိတယ်ဆိုတဲ့သတင်းကိုလည်းကြားချရဖို့ရှိပါတယ်။အခုတော့ယူကရိန်းရဲ့စစ်ပွဲအတွင်းမှာယူကရိန်းစစ်ပွဲရေးကိုဘယ်လိုဆက်ပြီးတော့လဲပတ်နေလဲဆိုတဲ့သတင်းဆောင်မကိုတင်ပြပေးမှာပါ။ရုရှားရဲ့ကျူးကျော်မှုအတွင်းယူကရိန်းရဲ့စီးပွားရေးကိုဆက်လက်လဲပတ်နိုင်ဖို့အတွက်အစိုးရကတက်နိုင်သမျှအစွမ်းကုန်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းနိုင်ငံဗန္နာကတော့အလင်းအမြန်ရော့ချလာနေတာပါ။မတ်လ10ရက်နေ့မှာတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချင်းငွေအတည်ပြုပေးပါတယ်။ဒါပေမဲ့လည်းဒီငွေကလည်းတရှိခံမှာမဟုတ်ဘူးလို့ကြွန့်ကျင်သူတွေကပြောကြပါတယ်။အော်ဆာနာပီဒရာတင်ကိုရဲ့သတင်းဆောင်မကိုနားဆင်ကြရအောင်ပါရှင်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုသတင်းသုံးပတ်ထဲကိုရောက်လာပြီးမဲ့လုံထုံးလုံနီပြုပြင်ပြောင်းလဲရမှုတွေအများအပြားရှိတဲ့အကြောင်းပဲဘန်တွေအလွှဲပြောင်းတွေအပါအဝင်နိုင်ငံရဲ့စီးပွားရေးကဆက်ပြီးလဲပတ်နေပါတယ်။အဲလီနာရီဘာကိုဘာဟာနိုင်ငံတကာဘန်ဒါရေးအင်စတီကျူကဖြစ်ပါတယ
်။ I would like to applaud Ukrainian authorities.
အခုချိန်ထိအခြေအနေကိုစီမံခန့်ခွဲထားနိုင်တဲ့ယူကရိန်းအနာပိုင်တွေရဲ့ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်မှုတွေအောင်မြင်မှုကိုချီးကျူးပါတယ်။ဗဟိုဘဏ်ဟာတိတ်ပြီးထိထိရောက်ရောက်လုပ်ငန်းလှုပ်ဆောင်နေတယ်ဆိုတာကိုသိထားပါတယ
်။ဆက်ပြီးလဲပတ်နိုင်ရေးအတွက်ယူကရိန်းအမျိုးသားဘဏ်အနေနဲ့အမေရိကန်ဒေါ်လာတန်630လောက်နဲ့ညီမျှတဲ့ယူကရိန်းဟာဖ်နီယာ19ဘီလီယံလောက်နိုင်ငံဘတ်ဂျက်ထဲကိုထည့်ပေးထားရပါတယ်။နိုင်ငံခြားငွေကြေးအလွှဲအပြောင်းတွေကိုလည်းကန့်သတ်ထားပြီးငွေကြေးတည်ငြိမ်မှုကိုထိန်းထားရေးအတွက်ငွေလဲနှုန်းကိုလည်းစီမံခန့်ခွဲနေပါတယ်။ဘဏ်ရဲ့ဖောက်သည်တွေကိုလည်းအကျွေးဆက်ဖို့ကင်းလွတ်ကာလတစ်ခုသတ်မှတ်ပေးထားတဲ့အကြောင်းယူကရိန်းအမျိုးသားဘဏ်ကောင်စီကအိုလက်စကာဒါပီထရာကပြောပါတယ
်။ငွေထုတ်တာကိုကန့်သတ်ထားပါတယ်။လက်တွေ့မှာမြို့ကြီးတွေမှာစည်ရေးဆောင်ရွက်မှုတွေရှိနေတာကြောင့်
ATM တွေရဲ့လက်သလုံးငွေထည့်ပေးဖို့ကတိတ်ပြီးအနေရများနေပါတယ်
။ဒါပေမဲ့လည်းပြည်တွင်းစီးပွားရေးလုပ်ငန်းတွေကတော့အလုပ်ဖြစ်အောင်ဆက်လုပ်နေကြပါတယ်။ယူကရိန်းဗန်များအသင်းကဂါလီနာခီလိုကအခုလိုပြောပါတယ
်။ Кому потрібна готівка? Вони її отримують.
ငွေလွှတ်သူတိုင်းငွေထုတ်နိုင်ပါတယ်။နှစ်ဦးနှစ်ဖက်အစဉ်ပြေစီမဲ့ဖြည့်ရှင်းနှစ်တည့်ရှိပါတယ်။လက်လီရောင်းချသူတွေကအခုဆိုရင် ATM တွေလိုလုပ်နေကြပြီးငွေရှင်းကောင်တာမှာငွေထုတ်နိုင်ပါတယ်ဒီလိုလောက်တာကြောင့်ငွေကြီးလွှဲပြောင်းသေဆောင်ရမယ့်အရေးနဲ့အသက်အန္တရာယ်ကိုပါရှောင်လွှဲနိုင်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့လို့လဲစီးပွားရေးအများအပြားမလဲပတ်နိုင်တာကြောင့်ငွေကြီးကုန်ကျမှုကတိတ်ပြီးတော့မြန်ဆန်နေပါတယ်နိုင်ငံတကာငွေကြီးရံပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာသန်း1400ချေဖို့မတ်လ10ရက်နေ့မှာအတည်ပြုလိုက်ပေမဲ့လေဒီပမာဏကမလုံလောက်နိုင်ပါဘူးနိုင်ငံတကာဘန်ဒါယေအင်စတီကျူကအဲလီနာရီဘာကိုဘာကအခုလိုပြောပါတယ
် My concern is that the loans
လက်ရှိဆွေးနွေးထားတဲ့ချင်းငွေတွေကတစ်နှစ်လုံးစာမထောက်ပံ့နိုင်ဘဲတစ်လစာအတွက်လောက်ပဲဖြစ်နေမှာကိုစိုးရိမ်ပါတယ်လိုအပ်ချက်ကတိတ်ပြီးများလာပါမယ်
ကျူးကျော်စစ်ကြောင့်နိုင်ငံရဲ့ကုန်စည်ထုတ်လုပ်မှုစွန့်ရီကိုပျက်စီးစေပြီးအကျိုးအမြတ်ကိုထိခိုက်နစ်နာစေမယ်လို့လဲရီဘာကိုဘာကပြောပါတယ်။တချိန်နဲ့မှာပဲကျူးကျော်စစ်အတွင်းအစိုးရအနေနဲ့ငွေကြေးသုံးဆွဲရမှုကပိုများလာပါမယ်။ဒါပေမဲ့လည်းယူကရိန်းဗဟိုဘဏ်ရဲ့ဒုတိယအကြီးအကဲဟောင်းအိုလက်ချူရီကတော့ယူကရိန်းအနေနဲ့နောက်ထပ်ရန်ပုံငွေရနိုင်တယ်လို့ပြောပါတယ်။အလူရှင်တွေထံကဗန်ဒါရီထောက်ပတ်မှုပို့ရဖို့လဲယူကရိန်းအမျိုးသားဘဏ်ကမျှော်လင့်ထားတာပါယူကရိန်းအမျိုးသားဘဏ်ကောက်စီကအိုလက်ဆန်ပီထရာကအခုလိုပြောပါတယ
်အဇာချင်းကမီနက်ရှင်နယ်ဘဏ်က
အမျိုးသားဘဏ်ရဲ့ခန့်မှန်းချက်အရနိုင်ငံတကာအဖွဲ့အစည်းတွေမိဖက်နိုင်ငံတွေစီကနေမကြခင်ကာလအတွင်းမှာဒေါ်လာ15ဘီလီယံနောက်ဗန်ဒါရီအထောက်ပံ့အနေနဲ့ရမယ်လို့ခန့်မှန်းထားပါတယ်အခုဆိုရင်တကဘာလုံးကယူကရိန်းကိုထောက်ခံနေကြတာပါ
ယူကရိန်းရဲ့စီးပွားရေးကိုစီးရီအခြေအနေအရအလျင်မြန်ပြုပြင်ပြောင်းလဲထားပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ဗန်ဒါရေးအဖွဲ့အစည်းတွေကအခြေအနေနဲ့လက်ရောညီတွေဖြစ်ပေမဲ့လို့လဲကျွေးမြီကင်းရှင်ရေးအတွက်ကတော့နိုင်ငံတကာရဲ့အကူအညီလိုအပ်မှာဖြစ်ပါတယ်ရှင်။အခုကတော့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပေါ်မှာအာဆီယံရဲ့တုံ့ပြန်ချက်ကိုတင်ပြပေးပါမယ်။ယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်စစ်နဲ့ပတ်သက်လို့အာဆီယံနိုင်ငံတွေတဲ့ကွဲပြားတဲ့တုံ့ပြန်ချက်တွေရှိနေတာဟာအဖွဲ့အပေါ်ယုံကြည်မှုနဲ့တရားဝင်မှုကိုထိခိုက်စေကြောင်းအာဆီယံအရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ရုရှားအပေါ်စီးပွားရေးအရာပိတ်ဆို့ရေးယူခဲ့တဲ့စင်ကာပူကလွှဲလို့အာဆီယံနိုင်ငံအများစုရဲ့တုံ့ပြန်ချက်တွေငြိမ်သက်နေတာဘာကြောင့်မလဲ။ဘလို့အကျိုးဆက်တွေဖြစ်လာနိုင်မှာမလဲဆိုတာကိုမတ်အင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင်။နားဆင်ပါ
ဖေဖော်ဝါရီ24ရက်နေ့ကစတင်ခဲ့တဲ့ယူကရိန်းပေါ်ရုရှားကျူးကျော်စစ်ဟာအခုဆိုရင်18ရက်မြောက်ဖြစ်လာပါပြီ။ယူကရိန်းဘက်ကလည်းအပြင်းထန်ခုခံတိုက်ခိုက်နေသေးပါ။ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့မတ်လ3ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံကကန့်ကွက်တဲ့အထူးရေးပေါ်ဆုံးဖြတ်ချက်မှာမဲပေးခဲ့ကြတဲ့အာဆီယံနိုင်ငံတွေရဲ့ယက်တီချက်ကိုကြည့်ရင်ကွဲပြားနေတာတွေ့ကြရပါတယ်။ဆီယာနာတင်ခံထားရတဲ့မြန်မာနိုင်ငံကတော့တုံ့ပြန်မှုနှစ်ပိုင်းတွေ့ရပါတယ်။ရုရှားကျူးကျော်စစ်စတင်တဲ့နေ့မှာပဲသူတို့အနေနဲ့ရုရှားကိုထောက်ခံကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုအခုလိုပြောပါတယ
်။ရုရှားကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကန်ဆန်ရေးစီကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်လိုပဲမြင်ပါတယ်။အဲဒါနဲ့ချက်နေရတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချုပ်ထားတဲ့ကမ္ဘာအင်အားချိန်ဝင်ချာညီညာရေးမှာအာဂျီနိုင်ငံတစ်ခုဖြစ်ရက်တီလီယာရှိကြောင်းကဘာကိုပြသခြင်းလိုပဲမြင်ပါတယ
်။ဒါပေမဲ့လက်ရှိကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြစ်တာဝန်ယူထားတဲ့တန်မတ်ကြီးဦးကျော်မိုးထွန်းဟာမက်ရှလာ3ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံပေါင်း140ကထောက်ခံခဲ့တဲ့ရုရှားကျူးကျော်စစ်ကိုကန့်ကွက်တဲ့ဆုံးဖြတ်ချက်အစည်းအဝေးကိုပူးတွဲခေါ်ယူခဲ့သူတဦးဖြစ်တယ်လို့မေကွန်းလည်းပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်လို့ရုရှားရဲ့ကျူးကျော်စစ်ကိုကန့်ကွက်ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံတန်မတ်ဥပိုလ်လာတင်ကမြန်မာပြည်သူတွေကိုစားတန်မတ်ကြီးဦးကျော်မိုးထွန်းကရုရှားကိုကန့်ကွက်ခဲ့တာဖြစ်ကြောင်း VOA ကိုခုလိုပြောပါတယ
်မြန်မာနိုင်ငံကိုတရားဝင်ကိုစားပြုနေတဲ့ကျွန်တော်ရဲ့တန်မတ်ကြီးဦးကျော်မိုးထွန်းကတော့ကုလသမဂ္ဂရဲ့ယူကရိန်းနိုင်ငံအရေးဟိုအထွေထွေညီလာခံအထူးspecial section ပေါ့နော် emergency section မှာကျွန်တော်မြန်မာနိုင်ငံရဲ့ကိုယ်စား ကိုစပွန်ဆာလည်းလုပ်ခဲ့ပါတယ်အဲဒီမှာမင်းကွန်လည်းပြောခဲ့ပါကျွန်တော်တို့အနေနဲ့ကတော့ဒီမြန်မာပြည်သူတွေရဲ့ကိုစားဒီရုရှားနိုင်ငံရဲ့လက်နက်အင်အားကြီးတယ်ဆိုပြီးတော့လွတ်လပ်တဲ့အချုပ်အခြာအာဏာပိုင်တဲ့တိုင်းပြည်တစ်ခုကိုကျူးကျော်စော်ကားမှုကိုလုံးဝလက်မခံပါဘူးကျွန်တော်တို့ပြင်းပြင်းထန်ထန်ကျွန်တော်တို့ညီမျိုးသားညီညွတ်အစိုးရရဲ့တမရအကူနိုင်ကပြင်းပြင်းထန်ထန်ရှုံချကန့်ကွက်ခဲ့တယ်လို့ကျွန်တော်တို့အသံမှတ်ကြီးကိုနိုင်ကလည်းကျွန်တော်အားလုံးရဲ့ကိုစားကုလသမဂ္ဂ emergency section မှာကျွန်တော်တိုင်းပြည်ရဲ့ကိုစားကိုစပွန်ဆာလည်းလုပ်ခဲ့ပါတယ်ထောက်လိုက်ထောက်ခံဟိုဒီမဲလေးပေးခဲ့ပါတယ
်ကုလသမဂ္ဂအထွေထွေညီလာခံအရေးပေါ်ဆုံးဖြတ်ချက်အတွက်အာဆီယံနိုင်ငံတွေထဲမှာ VNN နဲ့ Laos နှစ်နိုင်ငံကမဲမပေးဘဲနေခဲ့ပါတယ်အခုလိုယူကရိန်းအပေါ်ရုရှားကျူးကျော်စစ်မှာအာဆီယံနိုင်ငံတွေရဲ့တုံ့ပြန်ချက်ကွဲပြားတာဟာအတော်လေးစိတ်ဝင်စားဖို့ကောင်းတယ်လို့အာဆီယံတီထောင်သူ Debbie Stothart က VOA ကိုအခုလိုပြောပါတယ
် Because you know ASEAN traditionally use non-interference and state sovereignty
ဘာကြောင့်လဲဆိုတော့အာဆီယံဟာအစဉ်အလာအဖြစ်အခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝင်ရောက်မဆွဖက်ရေးမှုဆိုတဲ့အကြောင်းပြချက်နဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနိုင်ငံရေးဆိုင်ရာအကျက်အတဲတွေကိုတော့ထိတွေ့ဖြေရှင်းတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့အခုလိုရုရှားကျူးကျော်စစ်မျိုးယူကရိန်းရဲ့အချုပ်အခြာအာဏာကိုချိုးဖောက်တဲ့ပြင်းထန်တဲ့ကိစ္စမျိုးကိုတချို့အာဆီယံနိုင်ငံတွေဖြစ်တဲ့ဗီယက်နမ်၊ကမ္ဘောဒီးယားအပြင်ထိုင်းနိုင်ငံတောင်ပါပါတယ်။ဘာမှထူးထူးခြားခြားထုတ်ဖော်ပြောဆိုတာမျိုးမလုပ်ကြပါဘူး။ဒါနဲ့ပတ်သက်လို့လူအများထင်မြင်ချက်ပေးနေကြတာကဗီယက်နမ်၊မြန်မာ၊ကမ္ဘောဒီးယားစတဲ့နိုင်ငံတွေဟာသူတို့ကိုယ်သူတို့ပူတင်နဲ့တသားတည်းလို့မြင်ကြပြီးအင်အားကြီးတဲ့ဗလာဒီမာပူတင်လိုမျိုးဖြစ်ဖို့ဆန္ဒရှိနေကြပြီးတော့သူ့လမ်းစဉ်ကိုလည်းသဘောကျနေကြတာပါ။ဒါဟာအလွတ်အလွန်ကိုအမြင်ကျင်းပါတယ်လို့ပြောသွားပါတယ်။ရုရှားပေါ်ဆန့်ကျင်ပိတ်ဆို့အရေးယူခဲ့တဲ့တခုတည်းသောအာဆီယံအဖွဲ့ဝင်နိုင်ငံအဖြစ်စင်ကာပူကရပ်တည်ခဲ့တဲ့အပေါ်မှာတော့လူအများအံ့ဩသင်ခဲ့ကြပါတယ်။ရုရှားကျူးကျော်စစ်ကိုအပြင်းထန်ကန့်ကွက်ကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကစင်ကာပူပါလီမန်အစည်းအဝေးအတွင်းပြည်ခဲ့တဲ့သတင်းပတ်တွေမှာပြောကြားခဲ့ပါတယ်။အခုလိုစင်ကာပူဟာရုရှားပေါ်ပိတ်ဆို့အရေးယူမှုတွေကိုလှည်လည်မြန်မြန်ချမှတ်ခဲ့တာဘာကြောင့်ပါလဲ။ Debbie Stothart ကအခုလိုသုံးသပ်ပါတယ်။
Because Singapore sees itself as kind of a Ukraine in Southeast Asia.
Singapore ဟာသူ့ကိုယ်သူအရှေ့တောင်အာရှက Ukraine လို့ရှုမြင်နေတာပါ။ Singapore အစိုးရကသူ့နိုင်ငံသားတွေကိုရိုက်သွင်းထားတာကသူ့နိုင်ငံဟာမွတ်စလင်နိုင်ငံတွေဝိုင်းရံထားတဲ့ချမ်းသာကျွဲဝါးတဲ့နိုင်ငံတစ်နိုင်ငံဖြစ်နေတဲ့အတွက်ကျူးကျော်သူတွေဟာ Singapore ကိုသိမ်းပိုက်ဖို့တတ်နိုင်သလောက်ကြိုးပမ်းနေကြတယ်။ဒါကြောင့်အင်အားအလွန်ကြီးတဲ့ Russia ကနိုင်ငံသေးတဲ့ Ukraine ကိုကျူးကျော်ဝင်ရောက်ရမှစင်ကာပူကမြင်တာကသူ့ရဲ့အိမ်နီးချင်းအာဆီယံနိုင်ငံတွေအနေနဲ့လည်းအလားတူအယူဆမျိုးမရှိစေလိုတဲ့အတွက်သူတို့တုံ့ပြန်ရမှာအလွန်မျက်စံပြင်းထန်တာဖြစ်ပါတယ်လို့ပြောသွားတာပါတကယ်လို့အာဆီယံအနေနဲ့ဆက်ပြီးတော့မူပေါ်မှာမရက်တည်နိုင်ပဲစီးလုံးမှုမရှိပဲကွဲပြားနေမယ်ဆိုရင်စီးမြင့်အပေါ်အခြေခံတဲ့အဖွဲ့အစည်းဖြစ်အမှန်တကယ်မပြောင်းလဲနိုင်ဘူးဆိုရင်အာဆီယံရဲ့တရားဝင်မှုနဲ့သူ့အပေါ်ယုံကြည်ကိုးစားမှုတွေဆုံးရှုံးသွားမယ်ဆိုတာကျမတို့မြင်နေရပါတယ်လို့ပြောသွားပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ကန့်ကွက်ရှုံချဖို့တတိထားနေရတဲ့အကြောင်းရင်းတွေထဲမှာသူတို့တုံ့ပြန်ချက်တွေရဲ့ရေရှည်တက်ရောက်မှုအတိုင်းအတာကိုစဉ်းစားနေကြတာဖြစ်နိုင်ကြောင်းဒေတာရင်းတန်တမာရေးအကဲခတ်တွေကသုံးသပ်ကြပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပရိသတ်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ15ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ယူကရိန်းစစ်ရေးကြောင့်တောင်အာရှကလက်ဖက်ဆိုင်ပြိုးထုတ်လုပ်မှုအပေါ်ထိခိုက်ရတဲ့အကြောင်းသတင်းဆောင်မှာနောက်အာရှ뇌ဘွားတွေအပေါ်မုန်တိမှုနဲ့ရံပြုတ်မှုကိုကာကွယ်ဖို့ဘယ်လိုများပြင်ဆင်နေကြသလဲဆိုတဲ့သတင်းဆောင်မှာတွေကိုအခုဒုတိယပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေတဲမှာတော့
အဲဒီလိုပဲကုန်တယ်တည်းရဒီပို့တောင်းပြီးတော့သွားနေရတာပေါ့မကြိုက်တဲ့အောင်သွားနေရပေါ့တစ်ခေါက်မှမကြံပါဘူးနှစ်လိမ့်လောက်ကြံလာရဲ့
အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ယူကရိန်းစစ်ရေးကြောင့်အင်ဂျီယာအရှိပိုင်းကလက်ဖက်ထုတ်လုပ်ရေးလုပ်ငန်းတွေဘလို့ထိခိုက်နေလဲဆိုတာကိုနားဆင်ကြည့်ရှုကြရအောင်ပါ။အင်ဂျီယာနိုင်ငံအရှိပိုင်းကထင်ရှားတဲ့လက်ဖက်ချောက်ကုမ္ပဏီကြီးတွေဟာရုရှားကယူကရိန်းကိုကျူးကျော်မှုကြောင့်စစ်ပွဲတွေပိုပြင်းထန်လာပြီးသူတို့ရဲ့လက်ဖက်ချောက်ထွက်ကုန်တွေအရှိဥရောပကိုတင်ပို့ရေးထိခိုက်လာမှာကိုစိုးရိမ်နေကြရပါတယ်။ဒီအချောင်း Writers သတင်းကိုအခြေခံပြီးကိုခင်မောင်စိုးမင်းကပြောပြထားပါတယ်ရှင်
။အိန္ဒိယနိုင်ငံအရှိပိုင်းကထင်ရှားတဲ့လက်ဖက်ချောက်ကုမ္ပဏီကြီးတွေဟာရုရှားကယူကရိန်းကိုကျူးကျော်မှုကြောင့်စစ်ပွဲတွေပိုမိုပြင်းထန်လာပြီးသူတို့ရဲ့လက်ဖက်ချောက်ထွက်ကုန်တွေအရှိဥရောပကိုတင်ပို့ရေးထိခိုက်လာမှာကိုစိုးရိမ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံအနောက်ဘင်္ဂောပြည်နယ်ရဲ့လက်ဖက်ချောက်ထုတ်လုပ်မှုအသင်းရဲ့အတွင်းရေးမှူးဆူမစ်ဂိုရှ်ကအခုလိုပြောပါတယ်။
ဥရောပဈေးကွက်ရုရှား၊ကာဇက်စတန်၊ယူကရိန်းဈေးကွက်တွေမှာလိုအပ်တဲ့လက်ဖက်ချောက်တွေပို့ဖို့အတွက်အခုစစ်ပွဲတွေကြောင့်ထိခိုက်နေပါတယ်။တကယ်လို့စစ်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေမယ်ဆိုလို့ရှိရင်အဲ့ဒီဈေးကွက်ကိုမီကိုနေရတဲ့ကျွန်တော်တို့ရဲ့လုပ်ငန်းတွေထိခိုက်မှုဟာမှန်းဆလို့ကိုမရနိုင်ပါဘူး
။ယူကရိန်းကိုကျူးကျော်နေရကနေဥရောပတကွင်စစ်ပွဲတွေဖြစ်ပွားလာရင်အိန္ဒိယအရှေ့ပိုင်းကလက်ဖက်ချောက်ထွက်ကုန်တွေကိုလည်းပုံမှန်အတိုင်းဝယ်ယူရမှာမဟုတ်သလိုပြန်လည်တင်သွင်းရတဲ့ကုန်စည်တွေလည်းပြတ်တောက်ကုန်ပါတယ်။အဲ့ဒီလိုအခြေအနေတွေဟာစိုးရိမ်စရာဖြစ်နေတယ်လို့အနောက်ဘင်္ဂောပြည်နယ်ကလက်ဖက်ချောက်ထုတ်လုပ်ပြီးပြည်ပကိုတင်ပို့နေတဲ့ဆတ်တီရှိမစ်ရှူကအခုလိုပြောပါတယ်
။ We have to slash our tea and we suffered a huge financial loss.
ကျွန်တော်တို့ရဲ့လက်ဖက်အထွက်နှုန်းကိုရှော့ချပြရတာကြောင့်ငွေကြေးဆုံးရှုံးမှုကကြီးမားပါတယ်။မနစ်ကလည်းကိုဗစ်ကာယောဂါကာလအတွင်းမှာဥရောပနိုင်ငံတွေကကျွန်တော်တို့ရဲ့လက်ဖက်ချောက်တွေကိုဝယ်ယူဖို့ပြေးဝေးကုန်ကြပါတယ်။ဒီနေ့ကျတော့လေကျွန်တော်တို့အနောက်ဘင်္ဂောပြည်နယ်နဲ့ဒါဂျီလင်ဒေသရဲ့လက်ဖက်ချောက်လုပ်ငန်းအပေါ်ပြဿနာတွေကတစ်ခုပြီးတစ်ခုတက်နေပါတယ်။ဒါကြောင့်ကြီးကြီးမားမားဆုံးရှုံးရမှာကိုအလွန်စိုးရိမ်မိပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂောပြည်နယ်ရဲ့လက်ဖက်ချောက်ထုတ်လုပ်တဲ့စီးပွားရေးလုပ်ငန်းဟာတိုင်းပြည်ရဲ့အဓိကစီးပွားရေးလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ကာယောဂါအခြေအနေကြောင့်ဥရောပကိုလက်ဖက်ချောက်တင်ပို့တဲ့လုပ်ငန်းထိခိုက်နေရာကနေပြန်လည်နလန်ထလာဂါဇာအခြေအနေဟာယူကရိန်းစစ်ပွဲကြောင့်မျှော်လင့်ချက်တွေပြိုကျကုန်ပါတယ်ရုရှားကျူးကျော်မှုစတင်လာတဲ့ဖေဖော်ဝါရီ24ရက်နေ့ကနေ10ရက်ကျော်လာတဲ့အချိန်မှာတော့အိန္ဒိယနိုင်ငံတွေကိုထွက်ပြေးခိုလုံသူတွေကတိတ္တသမ5သန်းနီးပါးရှိပြီလို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
ကိုခင်မောင်ဆုံးမြမရှင်ယူကရိန်းစစ်ရေးအခြေအနေနောက်ယူကရိန်းစစ်ရေးကြောင့်ထိခိုက်ရတဲ့ကမ္ဘာတစ်လွှာထိခိုက်ရတဲ့စီးပွားရေးအခြေအနေစတဲ့သတင်းဆောင်မတွေကိုနားဆင်ပြီးမှာတော့အမေရိကန်ပြည်ထောင်စုအတွင်းမှာအာရှ뇌ဘွားတွေအပေါ်အမုန်းတရားနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖြေရှင်းနိုင်ရေးဘယ်လိုလုပ်နေကြလဲဆိုတာကိုတင်ပြပေးပါမယ်အမေရိကန်နိုင်ငံမှာအထူးသဖြင့်အာရှ뇌ဘွားအမျိုးသမီးနဲ့တက်ကြီးရွယ်ဦးတွေအပေါ်အမုန်းတရားနဲ့ကျူးလွန်လာတဲ့ရာဇဝတ်မှုတွေကြီးထွားလာနေတာကြောင့်ခုခံကာကွယ်နေရတယ်လို့အာရှ뇌ဘွားတွေကပြောပါတယ် Asians Fight Back လို့ခေါ်တဲ့အဖွဲ့ကတော့တက်ကြီးပိုင်းတွေကိုကိုယ်ခံပညာသင်ပေးနေပါတယ်ဒီအချိန် VOA သတင်းတောက် Mike O'Sullivan ပြပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင
်တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ် VNN အများစုနေတဲ့ Little Saigon အရက်မှာတော့ AAPI ခေါ်အာရှ뇌ဘွားအမေရိကန်နိုင်ငံသားနဲ့ Pacific ဂျွန်သားလူမှုအတိုင်းဝိုင်းတွေကတက်ကြီးပိုင်းတွေကိုကိုယ်ခံပညာသင်ကြားပေးနေပါတယ်တရုတ်နိုင်ငံမှာကိုဗစ်ပိုးစားတွေ့ခဲ့တဲ့နောက်ပိုင်းအမေရိကန်နိုင်ငံတွင်မှာအာရှသားတွေပေါ်တိုက်ခိုက်မှုတိုးလာနေတာပါ ဟောင်လီဟာ senior fight back အဖွဲ့တည်ထောင်သူတွေကတူဦးဖြစ်ပါတယ်
Since we saw the surgeon attacks against the seniors
AAPN လို့အဖွဲ့စီတဲ့ကအသက်ကြီးပိုင်းကိုတိုက်ခိုက်မှုတွေတိုးလာခြင်းကစပြီးကျမတို့ဓာတ်ကိုတခုခုပြန်တုံ့ပြန်လှုပ်ဆောင်ဖို့လိုလာပါတယ
်အမွန်တရားအခြေခံနဲ့တိုက်ခိုက်မှုတွေတိုးလာနေတယ်လို့ American တရားရေးဝန်ကြီးဌာနအချက်အလက်တွေမှာဖော်ပြပြီးကျူးလွန်ခံရသူ60ရာခိုင်နှုန်းကျော်ဟာသူတို့အသားရောင်နဲ့လူမျိုးရေးကြောက်လို့ဆိုပါတယ်အမွန်တရားနဲ့တိုက်ခိုက်မှုတွေကအာရှအနယ်ပွားအမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားတာများပြီးအများစုကတိုင်ကြားအမှုဖွင့်တာမျိုးမလုပ်ခဲ့ကြဘူးလို့ Senior Spike Back အဖွဲ့ကပြောပါတယ်အမွန်တရားနဲ့တိုက်ခိုက်တာကိုယ်တိုင်ခံခဲ့ရသူဟောင်လီကတော့အာရှသားတက်ကြီးပိုင်းတွေကိုအကူအညီပေးဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ
် The goal is not to turn them into professional fighters
သူတို့ကိုအရန်ကျွမ်းကျင်တဲ့ကိုယ်ခံပညာရှင်တွေဖြစ်လာစေဖို့အထည်မရည်ရွယ်ပါဘူးကိုယ်ကိုတိုက်ခိုက်လာတဲ့အခါကာကွယ်လွတ်မြောက်နိုင်ရုံလောက်သာလေ့ကျင့်ပေးနေတာပ
ါကိုဘေးပအောင်ခြင်းကိုသတိထားလေ့လာကြဖို့ယုံကြည်စိတ်မွေးကြဖို့ဤပြဆရာတွေကတကြီးရွယ်ဦးသင်တန်းသားတွေကိုသတိပေးနေတာပါ Kim Tran Ha ကိုကံပညာလေ့လာတဲ့သင်တန်းသူဖြစ်ပါတယ
် And when they come to attack you the first thing you have to
သူတို့ကတိုက်ခိုက်လာရင်ပထမဆုံးလုပ်ရမှာက stop လို့အကြိမ်အော်ပြီးတောင်းရမှာပါ
အာရှသားတွေဟာတိုက်ခတ်ရလွယ်ကူတယ်ဆိုပြီးချင်းကပ်လာတဲ့ရန်ပြူသူတွေကိုရုတ်တရက်ရပ်တန့်သွားအောင်ကာကွယ်မှုနီလန်းတွေလုပ်နိုင်တယ်လို့ဟောင်လီကဆိုပါတယ
် In our culture we're taught to keep our heads down not
ကျမတို့ယဉ်ကျေးမှုမှာကတခြားလူတွေကိုဒုက္ခမပေးရဘူးလေးစားမှုပြရမယ်လို့သွန်သင်ထားပါတယ်ပြဿနာတစ်ခုကိုပိုကြီးထွားအောင်မလုပ်ရဘူးဆိုထားတာကြောင့်လူတွေကတိုက်ခတ်ခံရရင်တောင်ကိုနီးကိုဟန်နဲ့ပဲဖြည့်ရှင်းလိုက်ကြတာပါ
ဒီမှာကိုကံပညာတွေမကပဲအခြားဟာတွေကိုပါလေ့လာဖြစ်တယ်လို့သင်တန်းသူလူးဝစ်ဟောင်းကလည်းဆိုပါတယ
် Confidence is that's the most important
ကိုကိုကိုယုံကြည်စိတ်ရှိဖို့ကတိတ်ကိုအရေးကြီးပါတယ်အဲ့ဒီစိတ်ရှိရင်ပြန်ပြီးခံချနိုင်မှာပ
ါ Ron Scholar Dan ဟာကိုကံပညာနည်းပြတူဖြစ်ပါတယ
် We hope they never actually have to use it but just knowing
အရင်ကသူတို့ဒါမျိုးလေ့ကျင့်ခဲ့ကြဟန်မတူပါဘူးဒီအတိုင်းရိုးရိုးလမ်းလျှောက်သွားတာတည်းစားရင်ကိုခံပညာတခုခုတည်ထားခဲ့ရင်ကြိုတင်ပြင်ဆင်ထားပြီးသားဖြစ်သွားမှာပ
ါဒီသင်တန်းကအားလုံးကိုအပြောင်းအလဲဖြစ်စေခဲ့တယ်လို့သူကဆိုပါတယ်သင်တန်းပြီးသွားချိန်မှာနောက်ထပ်အကာအကွယ်ရစီမဲ့ pepper spray လို့အသုံးဆောင်မျိုးလဲဝေငှပေးနေပါတယ်ခင်ဗျာ
အမေရိကန်ကအာရှຫນွယ်ဘွားတွေကိုခံပညာသင်ကြားနေကြတဲ့အကြောင်းကိုညာဝင်းအောင်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာဖြစ်ပါတယ်မကြာခင်မှာတော့ဘလော့ဂါတွေပြောသည်။နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရပါမယ်အခုအရင်ဆုံးတော့စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ရှင်73စီဈေးတက်တာကြောင့်ကုန်စည်ပို့ဆောင်ကကိုလည်းနှစ်ဆနီးပါးတိုးလိုက်ရတယ်လို့ကုန်စည်သဲယူပို့ဆောင်ရေးလုပ်ငန်းအဝင်အဝိုင်းကပြောပါတယ်73စီဈေးနှုန်းအတက်မှာပြည်တွင်းကုန်စည်သဲယူပို့ဆောင်ရေးလုပ်ငန်းတွင်တဲ့ကုန်သွယ်တွေကြားဘလို့ရင်ဆိုင်ဖြည့်ရှင်းနေကြပါတလဲဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ကြပါရှင်73စီဈေးတက်တော့ကုန်တင်ကကိုလည်းဈေးတက်လိုက်တယ်လို့ကုန်ကားဆွဲတဲ့ကိုတူတူကပြောပြပါတယ
်။အဲဒီလိုပဲကုန်တယ်တရဒီပို့တောင်းပြီးတော့သွားနေရတာပေါ့မကြိုက်တဲ့အောင်သွားနေရပေါ့တစ်ခေါက်မှမကြမ်းပါဘူးနှစ်သိန်းလောက်ကျန်လာရဲ့
ဟုတ်ကဲ့အဲ့တော့ကုန်တယ်ဒီစီကဈေးပို့တောင်းရတယ်ဆိုတော့အရင်ကနဲ့ဆိုင်ရင်ဘယ်လောက်လောက်ပို့တောင်းရပါလဲ
ဘယ်လောက်လောက်ပို့တောင်းရလဲဆိုတော့တပိတ္တာကို50လောက်ကိုပို့တောင်းအောင
်အရင်ကထက်နှစ်ဆဖြစ်သွားလားလားအဲ့ဒါဆိုရင
်အော်နှစ်ဆနီးပါပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ကုန်ပို့တဲ့လူ ਆ ရောရှိပါသေးလားရှင်
။ကုန်ပို့တဲ့လူကသူအရေးကြီးတဲ့လူကတော့ရှိတာပေါ့ဒါပေမဲ့နည်းနည်းပါသွားတာပေါ့ကုန်ကတော့
ဟုတ်ကဲ့
ညော့သွားတာပေါ့ပုံကြီးတိတိမို့ညော့သွားတာပေါ့
ဟုတ်ကဲ့ရှင်အခုလောလောဆယ်ဘလို့ကုန်နေပို့နေရပါလဲ
အခုလောလောတွေကတော့ဥစ္စာတွေပေါ့ဒီလက်မီတို့ပဲတို့ပဲများများပို့ရတယ
်။ကားမောင်းတဲ့လူတွေအနေနဲ့ရောဝင်ငွေပို့တိုးလာပါသလား
ကားမောင်းမဲ့လူကားမောင်းတဲ့လူတွေကဝင်ငွေမတိုးပါဘူးဒီတိုင်းမှာပဲဝင်ငွေတော့ပြတ်မသားရဲ့ကုန်တင်တိတိမှုလဲတဲ့ခါကျတော့ခေါင်းကြီးကျတော့ဝင်ငွေကသူတို့ကတရားကြတာပဲလေညော့တော့ကြောင်းမယ
်ရေရှည်အတွက်ရောအဆင်ပြေပါမလားရေရှည်အတွက်ဘယ်လိုများစဉ်းစားထားကြပါလဲ
ရေရှည်ကတော့ကုန်စည်နှုန်းတွေမြင့်တက်မယ်ထင်တာပဲဒီကားကြီးတက်လာတော့သူတို့လည်းမကြိုက်တော့သေးကားကြီးတွေသူတို့လည်းဆက်တင်ရမှာပဲလေဒီတော့ဟိုရေရှည်တွက်ကတော့ไอ้กูเนี่ยป่ะ
โอเค
ถ้าတော့မကိုက်ရင်အုံနာတော်တော်များများတော့ကိုယ်တည်းမှတိတ်မကိုက်ရင်တော့အလကားတော့မောင်းမသွားကြဘူးလေနော်ကားပြင်ဆင်သေးသူရှိသေးတာ哦ဟုတ
်ကဲ
့မကိုက်ရင်တော့မသွားကြဘူးပေါ့ကိုက်အောင်တော့တစ်ခေါက်ကိုဘာမှလည်းမကြမအောင်ကိုက်အောင်တော့တောင်းတာပါဟိုရန်ကုန်မှာနေတစ်ခေါက်ကို 9:30ကြာမှကြာတယ်ကြာပြီးတော့နှစ်သိန်းခွဲ3သိန်းပဲကြာတာ
ဆိုတော့ခရောက်တော့အခုဒီစီရတော့ကိုလိုတော့ဟိုဈေးရတော့၄ဆလောက်တက်သွားတယ်ဒါပေမဲ့ကိုလိုတလောက်တော့ဝယ်လို့ရသေးရဲ့ပေါ့အဲ့ဒီအနေထားပါလားရှင
်လူလောက်တော့ဝယ်လို့ရတယ်ဟုတ်ဒါပေမဲ့ဟိုတလောလေးကလုံခဲ့တဲ့10ရက်လောက်ကတော့ဟိုလူချင်းတလောက်မရဘူးစီတိုင်းတိုင်းဆိုရင်ကားတစ်စီးကို2သိန်းမို့ဆို2သိန်းမို့3သိန်းမို့ဆို3သိန်းမို့အဲအဲ့လိုမျိုးပဲရတာလုံခဲ့တဲ့10ရက်လောက်ကတစ်ရက်နှစ်ရက်ပါဖြစ်သွားတာအဲ့ဒါလေးက
ဟုတ်ကဲ့
အခုကတော့လူတလောက်ရောင်းပေးတယ်ဈေးကြီးရပေါ့
ဟုတ်ကဲ့ဆရာခင်တော့ဈေးနှုန်းကတော့ဟိုတွက်လို့ရတဲ့အနေထားပေါ့ဥမာအခုကုံဘိုးကယူထားပြီးပြီးကုံပို့ပဲဆိုတော့မှစီစေးကထပ်ပြီးခုန်တွက်သွားတယ်ဆိုတော့ဟာမျိုးတော့မဖြစ်တော့ဘူးပေါ့စီစေးကတော့ငြိမ်နေတာပေါ့န
ော်အဲ့ဒါဆိုရင်တော့ဒီဂိတ်ကကျွန်တော်တို့ကဂိတ်ကျင်နဲ့တင်တာဆိုတော့ဂိတ်တွေကသူတို့ကုံတွေနဲ့ပြန်ညှိပြီးတော့အစင်ပြောင်လုပ်ပေါ့အစင်မပြေဘူးဆိုလဲသူတို့ဂိတ်ကြီးယူထားတဲ့ဘက်ဟိုမကိုက်ကအောင်လုပ်ပေးရတာပေါ့ပြန်လာကမှကျွန်တော်တို့ကအမြဲတမ်းဒီဒီဘက်ကဒိတ်ဆိုလို့ရှိရင်ဒီဘက်ကနာမည်ဒီဘက်ကဥပမာဟိုဟိုရွှေလေးပြဆိုလို့ရှိရင်ရန်ကုန်ကနေလဲရွှေလေးပြကျွန်တော်တင်တာတင်တဲ့ခါကျတော့ကားအုံနာတော့မေးတယ်ဟိုဒီတစ်ခါဘယ်တော့ပဲကျန်တာလဲဆိုတော့တသိန်းပဲကျန်တယ်ဆိုရင်သူကအဲဂိတ်ကအာနာလို့အလီစီစီတက်တော့အာနာလို့ဆိုပြီးတော့ဒါဆောင်တသိန်းပြဖြည့်ပေးတယ်အုံနာတော့2-3သိန်းပဲမှကျန်ရင်အဆင်မပြေဘူးဆိုပြီးတော့ဖြည့်ပေးတယ်ဂိတ်ကဒါတစ်ခါတလေပါဟောအမြဲတမ်းမဟုတ်ဘူ
းဟုတ်ကဲ
့အဲစီစီတက်သွားတဲ့အချိန်လေးပေါ့အဲလိုလေးတော့သူတို့ဖြည့်ချင်းပေးကြတယ
်ဟုတ်ကဲ့ရှင်ဒါကရန်ကုန်နဲ့မန္တလေးကုန်စည်တည်ယူပို့ဆောင်ရေးအပိုင်းမှာစီစေးတက်ပြီးကုန်တင်ကဈေးကြီးသွားပေမဲ့အလုပ်ဖြစ်အောင်ဆက်လုပ်နေတဲ့အကြောင်းသူကရှင်းပြတာပါကလေးနဲ့မန္တလေးကုန်စည်တည်ယူပို့ဆောင်ရေးကတော့60ရာခိုင်နှုန်းလောက်ကျမယ်လို့ခန့်မှန်းသူကလုပ်ငန်းရှင်တူဖြစ်တဲ့ကိုအောင်သူဖြစ်ပါတယ
်အမဟိုဟာလောက်တော့ရက်တယ်ဗျဟို60ရာခိုင်နှုန်းလောက်ရက်တယ်သူက40လောက်ကတော့သွားတယ်40လောက်ကသွားရဲသွားဒီလိုမဖြစ်မနေကုန်နေပေါ့နော်စားတော့ပုံလေးကိုပြီးတော့ကြတော့ဟိုကျန်တဲ့ရေးကြီးကိုတတိယအစာတို့အဲ့ဒါမျိုးဟာတွေကတော့သွားတယ်ဟိုလုံးဝရက်တန်သွားတော့ကြောက်မီးသွေးတို့အဲ့လိုမြေကြီးကြီးတို့အဲ့ဒါမျိုးဟာတွေကတော့လုံးဝနေနေကိုရက်တန်သွားတယ
်ဟုတ်ကဲ့ဆိုတော့ဒီပြည်တွင်းကနေပို့တဲ့ဟာတွေရှိပါသေးလားဟိုဘက်ကိုလေဒါမှမဟုတ်ဟိုဘက်ကပဲတည်နေရတာလား
ဘယ်လိုပုံစံမျိုးလဲဆိုကျွန်တော်တို့ဒီဘက်ကနေကလေးမျိုးကိုသွားရင်တော့တရုတ်ပစ္စည်းပေါ့နော်ဟိုကုန်ပေါင်းစားဆိုတော့တရုတ်ပစ္စည်းတွေအိန္ဒိယကိုပို့တဲ့တရုတ်ပစ္စည်းတွေပြီးတော့ကြတော့ဟိုဘာရှိအောင်လဲဆိုတော့ပြည်သားတန်းမြောစာရှိမယ်ဒီဘက်ကတွေသွားရတရိဆန်အစာရှိမယ်ကွန်တီရှိမယ်အဓိကတော့ကတော့ကွန်တီပေါ့နော်မကလေးမျိုးကိုသွားတာဟု
တ်ကဲ့
အရင်တော့အချိန်နေပေါ့နော
်ဟုတ်ကဲ့
အခုအနေအချိန်နေကတော့ကွန်တီလည်းမသွားတော့ဘူးမသွားတော့ပဲနဲ့အဲ့ဒီဟိုဒေတာဟိုမှာလိုအပ်တဲ့ဟာလေးပေါ့မှာဆန်တို့အဲ့ဒါပြောဟိုဘက်မှာမထွက်တဲ့ဟာလေးပေါ့အဲ့ဒါမျိုးဟာလေးမန္တလေးဘက်ကနေသွားတယ
်ဆိုတော့အခုစီစီကလည်းရုတ်တရက်ကြီးဟိုတော်တော်များများတက်သွားတာဆိုတော့ဟိုအလားလားပေါ့နော်နောက်ပိုင်းရောပြန်ပြီးတော့ကုံသွဲမှုပြန်ပြီးတော့လုံနိုင်ပါအောင်မလားရှင်ဒီ
ကုံသွဲရနိုင်ပါအောင်မလားဆိုအမရေဒီလိုပေါ့နော်မဖြစ်မနေသွားမယ်ဟာတော့သွားမှာပေါ့နော်ဒီစီစေးကြီးရယ်ဆိုလည်းကျွန်တော်တို့ကတော့ကာအခုကျွန်တော်တို့ကဘယ်လိုလုပ်နေလဲဆိုတော့မဖြစ်မနေပေါ့နော်တချို့ဟာတွေဥမာကြက်ချံနေရှိရဲ့ကြက်သားဓမ္မတွေဆိုကျွန်တော်တို့ကကြတော့စီရအမရေထဲလို့အဆင်မပြေဘူးမပြေဘူးဆိုတာဥမာမန္တလေးမှာကျွန်တော်ကတလီတောင်2000နဲ့ထည့်သွားတယ်မန္တလေးကနေကလေးရောက်သွားတဲ့လမ်းပါပဲလမ်းမှာစီးထည့်သွားတဲ့အချိန်မှာတခြားမျိုးရောက်တဲ့အချိန်မှာစီစေးက2100ကျော်ပါပြီ2200ဖြစ်သွားပြီဒီကတော့လျှောက်တက်ပြီလားတော့လျှောက်တက်နေရဆိုကျွန်တော်တို့ကကြတော့ခုနောက်ပိုင်းကြတော့ဟိုအကြံနဲ့ကျွန်တော်ကယူလိုက်တာမှာ CEO သူတို့ထည့်ပြီပေါ့နော် CEO သူတို့ထည့်ပြီပြီးတော့ကျွန်တော်တို့တစ်ရက်ကို5000ကျန်ဆို5000ကျန်အဲ့ဒါမျိုးနဲ့ကျွန်တော်ကတော့မဖြစ်မနေသွားတဲ့ဟာလေးရှိတယ
်ဆိုတော့အဲ့လိုလုပ်တော့ရောကုန်တယ်ဒီဘက်ကအဆင်ပြေပါရဲ့လားရှင်
ကုန်တယ်ဘက်ကလည်းအဆင်မပြေဘူးကျွန်တော်တို့လည်းအဆင်မပြေဘူးသူတို့လည်းဟိုဘယ်လိုပြောမလဲမယ်ဟိုဘီလက်မြေတည်းဆိုတော့ကိုကကျွန်တော်တို့ကလေးမျိုးကိုသွားတဲ့အခါဆိုတည်းကို1900လောက်ပဲရှိတဲ့အချိန်မှာအခုဘီလက်မြေတည်းကို4800လောက်တည်ကားဖြစ်နေတယ်4800လောက်မှာကျွန်တော်တို့ကကြိုက်တာအဲ့တော့ကျတော့သူတို့ကလည်းဈေးတက်ရောက်တော့အရင်ကတော့မရောက်တော့ဘူးဆိုတော့ရှိပြီသုံးရတဲ့လူကြတော့လေအဲ့ဒီကိုငိုတန်ဖိုးပေါ်မှာ4800လောက်ပေါင်းပြီးတော့သုံးရတာပေါ့
ပတ်စံစီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA ရဲ့ mobile app ကိုလည်းသွားရရှင်တို့ကိုအသိပေးလိုပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပါမယ်ရှင်ကဘာမြေကြီးရေရှည်တည်တံ့ရေးအတွက်အကတရင်းမြစ်တွေကိုဘလို့အသုံးချနိုင်မလဲဆိုတာအပါအဝင်အရက်ဆိုဘွားများပြည်တော်စုကအလေးထားလုပ်နေတာတွေကိုဒူဘိုင်းမြို့မှာအစ်စ်ဖွင့်တဲ့ Museum of the Future ပြတိုက်မှာပြသထားပါတယ်ထူးခြားတဲ့ပုံစံအထက်ခုနှစ်ထပ်မြင့်တဲ့ပြတိုက်ကြီးတွေခေတ်ရှည်ပြည်ဤပညာတွေကိုသုံးပြီးပြသထားတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
အခုကနေနောက်အနှစ်50အကြာဖြစ်နေမဲ့ကဘာကြီးကိုကြိုတင်အမြင်တွေနဲ့ဖန်တီးထားတဲ့ Museum of the Future အနာဂတ်ပြတိုက်ကို UAE Arab ဆော်ဘွားများပြည်ထောင်စုဒူဘိုင်းမြို့မှာ2022ခုနှစ် February လတုန်းကဖွင့်လှစ်ခဲ့ပါတယ်။အစဦးအပြင်သမ္မတနေရာတွေပေါ်မှာ Arabic ဘာသာလက်ရေးစလုံးတွေထွင်းထူထားတဲ့အထက်ခုနှစ်ထပ်မြင့်တဲ့ပြတိုက်အစဦးကြီးရဲ့ဘီသူကလက်ရာပုံစံကိုကခေတ်ရှိပြေးနေပါတယ်။UAE ဟာကမ္ဘာမှာတည်ထွင်မှုပိုင်းရှေ့ပြေးနေတယ်ဆိုတာပြသခြင်းနဲ့တက်တည်တခုလို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြည့်သူတွေအနေနဲ့နောက်အနှစ်50ဆီရောက်သွားသလိုဖြစ်အောင်လို့ဖန်တီးထားတယ်လို့ပြောတဲ့အနာဂတ်ပြတိုက်က2080ခုနှစ်ကြာရင်တက်ရှိတွေဘလို့ဖြစ်နေမလဲဆိုတာကိုမှန်းဆပြီးတော့မီးပညာနဲ့ကောင်းမွန်တဲ့အနာဂတ်ကိုဖန်တီးနိုင်မယ့်ရည်ရွယ်ချက်တွေကိုပြသထားတာဖြစ်ပါတယ်
။ The Dubai Future Museum is one of many opportunities that exists within Dubai to complete the
ecosystem. Dubai Nagar Pyarai ka paper ne ni pinya chu twet mu ri thong bi kya sne ne patat de lila mu ri go pye pye song song lou nai me Dubai ga khwin lan niya da ku phit par de. Kaba ji chong twet niya de sain khaw mu ri a chang swin nei me niya a phye tit twet sha me niya da ku phit par de. Siwa ye twet twet pu a twet paper ne ni pinya go a thong cha me so de RS so ban mya pi daw su ye maha byu wa ne a nyi lou cha da phit par de.
ရှင်နန်နဲ့တန်ခွေကြောင့်ကျွဲဝါးတဲ့ RS ဆော်ဘွားများပြည်တော်စုအစိုးရကရှေ့ပြေးနေတဲ့ကမ္ဘာနိုင်ငံတွေနဲ့အပြိုင်အခုလိုရည်မှန်းချက်ထားပြီးလှုပ်ကိုလှုပ်ဖို့လိုတယ်လို့ UAE အာကာသလေလာစုစည်းရေးအေဂျင်စီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ရှေ့ပြေးနည်းပညာဆိုင်ရာဝန်ကြီးကပြောပါတယ
် It was an imperative requirement to develop so fast because we needed to catch up with the rest of the world
ကျွန်တော်နိုင်ငံအနေနဲ့ကမ္ဘာတခြားနိုင်ငံတွေကိုအမိလိုက်နိုင်ဖို့ခက်မြန်မြန်တိုးတက်အောင်မဖြစ်မနေလှုပ်ကိုလှုပ်ဖို့လိုပါတယ်1982ခုနှစ်မတိုင်ခင်ကဆိုဒီမှာအခြေခံလက်ပတ်ဆက်သွယ်ရေးတို့အခြေခံပညာရေးစနစ်တို့နောက်လျှက်စစ်ပေးဝေရဲ့ကွန်ရက်တို့ဘာမှမရှိခဲ့ပါဘူး။တခြားနိုင်ငံတွေကသူတွေကဒီမတိုင်ခင်ဆယ်စုနှစ်နဲ့ချီကတည်းကခံစားနေကြပြီးသားဖြစ်နေပါပြီ
။ခုနှစ်ထပ်ရှိတဲ့ပြတိုက်ကြီးတွေကအထက်3ထပ်မှာဒီပညာအခြေခံတဲ့သုတေသနလုပ်ငန်းတွေအကြောင်းကိုအဓိကပြသထားပါတယ်။အာကာသကနေဘလို့အရင်းမြစ်တွေကိုရရှိနိုင်မလဲဆိုတာလေ့လာတဲ့အကြောင်းပြသတဲ့အထက်မှာဆိုရင်အာကာသရှင်နဲ့အာကာသတဲ့စူးစမ်းသွားသလိုဖြစ်နေအောင်လို့ဖန်တီးထားပါတယ်။ကမ္ဘာနဲ့တခြားဂျိုရီကြားမှာဘလို့တူညီမှုတွေရှိနိုင်မလဲဆိုတဲ့အာကာသစူးစမ်းလေ့လာရေးကိုအာရဗ်နိုင်ငံတွေထဲမှာ UAE ကပထမဆုံးလုပ်နေတာပါ။အင်္ဂါဂျိုဘွန်နဲ့ပတ်သက်တဲ့အာကာသစူးစမ်းမှုတွေကို2022ခုနှစ်မှာစတင်လုပ်နေတာဖြစ်ပါတယ်။အပင်နဲ့တံတဝါတွေပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်အောင်ဖွဲ့တည်နေတဲ့ဂီဟာစနစ်အကြောင်းလေ့လာမှုလုပ်ထားတာကိုပြသတဲ့အထက်မှာဆိုရင်လေသူတို့သိသိထားတဲ့မျိုးတုံးတရဝါရီတစ်ပင်မျိုးစိတ်တွေရဲ့ DNA တွေကိုဖန်စလင်ဒါတွေထဲမှာပုံဖော်ပြသထားပါတယ်။ကဘာကြီးရဲ့ကျမကြီးနဲ့မတူညီတဲ့သက်ရှိတွေအတူရှင်တွဲနေကြတဲ့အခြေအနေကိုစဉ်းစားကြားနိုင်အောင်လို့အဓိကလှုပ်ထားတာပါ။ဖွံ့ဖြိုးတိုးတက်ရေးလှုပ်တဲ့အခါမှာကဘာကြီးရေရှည်တည်တံ့ရေးကိုအဓိကမထားရင်ဘာမှအကျိုးရှိမှာမဟုတ်ဘူးဆိုတာကိုဒီအထက်မှာအဓိကမိမောင်းထိုးပြထားပါတယ်။
Sustainability drives development. If the sustainability implications or the sustainability mechanisms that are put into place are not done,
ဖွံ့ဖြိုးတိုးတက်မှုကိုရည်ရှိရှင်သန်မှုကမောင်းနှင်တွန်းအားပေးတာပါ။ရည်ရှိရှင်သန်နိုင်ရေးနဲ့ဆိုင်နာတွေ၊ရည်ရှိရှင်သန်ရေးနည်းလမ်းတွေကိုစီးပွားရေးအမြင်ရည်ရှိရှင်သန်စေဖို့ဆိုတဲ့အမြင်တွေ၊တည်ရောက်မှုတွေရှိလာစေရမယ်ဆိုတဲ့အမြင်တွေနဲ့မလွတ်ရင်တော့ဘာရလမ်းမှရလာမှာမဟုတ်ပါဘူး။ဒီကိစ္စကိုရှောင်လွှဲလို့မရပါဘူး။လက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကနေအခွင့်အလမ်းတက်တွေဖန်တီးဖို့အခွင့်အလမ်းတစ်ခုဖြစ်ပါတယ
်။ဤပညာတွေနဲ့ရေရှည်ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်တာမှန်ပေမဲ့လူသားတွေရဲ့ကိုယ်ကျန်းမာရေးစိတ်ကျန်းမာရေးကနံပါတ်1အရေးကြီးတယ်ဆိုတာကိုလည်းအထက်တစ်ခုလုံးမှမိမောင်းထိုးပြထားပါတယ်။ ပြားလိုက်ကိုလာကြသူတွေခဏတာစိတ်အပန်းဖြေနိုင်မဲ့အိုအေး14လိုမျိုးဖန်တီးပေးထားတာပါအနာဂတ်အတွက်ကလေးငယ်တွေကအရေးကြီးတယ်ဆိုတာကိုလည်းပြားလိုက်မှာ Future Heroes ဆိုတဲ့အထက်တစ်ခုတည်ထောင်လုပ်ပြီးကလေးတွေရဲ့စူးစမ်းဖန်တီးနိုင်စွမ်းကိုထုတ်ဖော်နိုင်ကစားနိုင်မဲ့နေရာတွေလှုပ်ထားပေးပါတယ်အနာဂတ်အတွက်အရေးအကြီးဆုံးကလူသားတွေဖြစ်တယ်လို့အနာဂတ်ပြတိုက်ရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်
။ نتمنى ان يخرج الجميع مبسوط ويرى ان شاء الله مستقبل ايجابي
ဒီပြတိုက်ကနေပြန်သွားချိန်မှာလူတွေစိတ်တပျော်ရွှင်ရွှင်နဲ့အနာဂတ်အတွက်အကောင်းဘက်ကမျှော်လင့်အားတက်သွားအောင်ရည်ရွယ်ပြီးလုပ်ထားတာပါ။ကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်အပြုသဘောဆောင်တဲ့အဖြေတွေအများကြီးရှိတယ်ဆိုတာကိုလည်းသိသွားစေချင်ပါတယ်။နည်းပညာကအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတာမှန်ပေမဲ့အတိတ်ပစ္စုပ္ပန်အနာဂတ်အတွက်လူသားတွေရဲ့အခန့်ကဏ္ဍကအရေးအကြီးဆုံးဖြစ်တယ်ဆိုတာကိုလည်းသိစေချင်ပါတယ်။ဒါကြောင့်ကိုကျမ်းမာရေးစိတ်ကျမ်းမာရေးကိုအလေးထားအာရုံစိုက်ဖို့အရေးကြီးပါတယ်
။ကမ္ဘာမြေကြီးဆက်လက်ကျမ်းမာရှင်သန်ရေးအာကာသစူးစမ်းရေးစိတ်ကျမ်းမာရေးနဲ့ကိုကျမ်းမာရေးဆရာအကြောင်းတွေကိုဒူဘိုင်းက Museum of the Future အနာဂတ်ပြတိုက်မှာအစစ်မြစ်ဤပညာတွေသုံးပြီးပြသမှုတွေနဲ့လာကြည့်သူတွေကြားအပြန့်အလန့်တုံ့ပြန်နိုင်တဲ့ပုံစံတွေနဲ့ပြသထားတာပါ။လက်ရှိကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖန်တီးအမြင်တွေနဲ့ဖြည့်ရှင်းနိုင်ဖို့ရည်ရွယ်တဲ့အနာဂတ်ပြတိုက်ကပြတိုက်လာသူတွေရဲ့ထင်မြင်ချက်တွေဆွေးနွေးချက်တွေနဲ့အနာဂတ်ကိုပြောင်းလဲပုံဖော်သွားမယ့်ပြတိုက်တစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းပတ်စင်တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကဘာတလွားထင်ပေါ်ကြော်ကြားသူတွေနောက်အနုပညာလောကကသတင်းတွေကိုစုစည်းတင်ပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မအေးတန်နာကြော်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်စမအေးသနာကျော်ပါကမ္ဘာကျော်ကိုရီးယား K-pop ဂီတာအဖွဲ့ BTS ဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြီးဆရာလာကလေးကပထမအဆုံးအကြိမ်ဖြစ်နေသူတို့ရဲ့ပရိသတ်တွေဆင်းမြင့်ပေါ်ပြန်ပြောင်းရောက်လာခဲ့ပါတယ်ဆိုးမျိုးရောမှာမလ၁၀ရက်နေ့ကြာသပတေးနေ့ကစပြီးတော့ဆင်းမြင့်ဖြော်ပြပွဲ၃ပွဲကျင်းပသွားတာဖြစ်ပါတယ်။ဒီပွဲ၃ပွဲကသူတို့ကိုဗစ်ကကြောင့်ရပ်လိုက်ရတဲ့ Permission to Dance on Stage ဆင်းမြင့်ပေါ်မှာကားပြခွင့်ဆိုတဲ့ဖြော်ပြရေးခီးရဲ့အဆက်ပါ။ဆိုးမျိုးရောကအိုလံပစ်အားကစားရုံမှာကျင်းပတာဖြစ်ပြီးတော့မလ၁၀ရက်နေ့နောက်သတင်းပတ်ကို၁၂ရက်နေ့နဲ့၁၃ရက်နေ့တို့မှာကျင်းပသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာ Omicron COVID ဗီဇမျိုးကွဲကူးစက်ပြန့်ပွားမှုတွေမြင့်တက်နေတဲ့ကြောင့်အခုပွဲကိုကျင်းပတာပါ။လူကိုယ်တိုင်တက်ရောက်ကြည့်ရှုနိုင်တာရော online ကနေပါကြည့်ရှုဖို့အတွက်စီစဉ်ပေးထားတာဖြစ်ပါတယ်။သူတို့ကပွဲဥတွေဖြစ်တဲ့ on ဆိုတဲ့သတင်းကိုတည်ဆူခဲ့ကြပြီးတော့သူတို့ပရိသတ်တွေလက်ခုပ်တွေလိုက်တည်ကြပါရဲ့။ဒါမဲ့အချိန်မျိုးတွေမှာဆိုရင်သူတို့ပရိသတ်တွေ all hit အပေးသတင်းတွေလိုက်ဆိုကြမှာဖြစ်ပေမဲ့လည်းအခု COVID ဘေးကာလမလို့နှာခေါင်းဆီးတွေတက်ထားကြရပြီးတော့အားပေးတဲ့အနေနဲ့လက်ခုပ်တွေပဲတည်ကြရတာဖြစ်ပါလိမ့်ဘယ်လိုကအဟိအားပေးတာမျိုးတခြင်းလိုက်ဆိုတာမျိုးမလုပ်ဖက်နဲ့လက်ခုပ်ပဲတည်ကြဖို့လည်းအစကတည်းကမှားထားတာဖြစ်ပါလိမ့်BTS 회의가아름다
객석에여러분들이계시다는것만으로도지금많은것들이달라진부분이너무
아쿠로뽀마비에이트들이고란쉬니라고가칸자자가도로고과바이ပြီးတော့ဒီလိုမျိုးလက်ခုပ်ကြီးပဲတီးကြရတဲ့ဂီတဖြော်ပြပွဲဘယ်တော့မှရှိဘူးလို့လဲတကယ်ကိုပြောစမှတ်ဖြစ်သွားပါပြီလို့ပြောသွားပါတယ် BTS ကိုအထူးအားပေးကြတဲ့ပြည်သက်တွေကိုအာမီလို့နာမည်ပေးထားတာဖြစ်ပြီးတော့ဒီဖြော်ပြပွဲတွေမှာတော့နှာခေါင်းဆီးတွေတက်အမောင်ထဲမှာအယောင်ထဲနဲ့သူတို့ရဲ့အဖွဲတင်ဂီတာခရမ်းရောင်မီးစုံချောင်းလေးတွေခြင်ပြီးတော့အာမီတွေတောင်းကြအားပေးခဲ့ကဒီဖြော်ပြခီးစင်မှာနောက်ဆုံးပွဲကကိုဗစ်ကကြီးပေါ်မလာခင်လပိုင်း2019အောက်တိုဘာလမှာနောက်ဆုံးကျင်းပသွားခဲ့တာဖြစ်ပါတယ်။ကိုဗစ်ဖြစ်ပြီးမှဆိုရင်တော့ online ကမဟုတ်ပဲတဲ့ပထမအဆုံးလူကိုယ်တိုင်ပြန်ပြောင်းလာရောက်ကြည့်ရှုလို့ရတဲ့ဖြော်ပြပွဲကို American ပြည်အောင်စု Los Angeles မှာ တလက်ကနိုဝင်ဘာမှာ BGS ကျင်းပခဲ့တာပါနောက်လာဧပြီလမှာလဲ Las Vegas မြို့မှာလာပြီးတော့ဖျော်ယူမယ်လို့သူတို့ကိုကိုစားပြုတဲ့ Beckett Music Company ကပြောပါတယ်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that
ဒီတက်တောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရံသတင်းလှော်အဖတ်စင်ခနာကိုနားဆင်ကြရတာဖြစ်ပါလေရှင်။သောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးဖို့နှိုင်းချပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA ကကြိုဆိုပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နစ်မနေ့ခင်ထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ32နောက်49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ Ukraine မြို့တော် Kyiv ရဲ့ရှင်ချေဖုံးနေရာတွေကို Russian တပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေချိန်မှာပဲ Ukraine နဲ့ Russia ကိုယ်စားလှယ်တွေဟာတနင်္လာနေ့ကဇရုတ်ထအချိန်မြောက်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခဲ့ကြပါတယ်။ဒီရှင်းနေဘက်ကိုအရင်၃ချိန်တုန်းကလိုယူကရိန်းရဲ့အိမ်နီးချင်းဘဲလာရုစ်မှာကျင်းပတာမဟုတ်ဘဲအွန်လိုင်းကနေပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့အင်ကာနီမှာလည်းရှင်းနေဘက်ကိုဆက်ပြီးကျင်းပဖို့ရှိပါတယ်။ယူကရိန်းနိုင်ငံထဲမှာတိုက်ခိုက်နေတဲ့ရုရှားရဲ့ထိုးဖောက်ဝင်ရောက်မှုတွေနှောင့်နှေးနေသေးပဲလို့အကြီးတန်းအမေရိကန်ကာကွယ်ရေးအရာရှိတူကပြောကြားနေချိန်မှာတနင်္လာနေ့ကရုရှားနဲ့ယူကရိန်းတို့ထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အတွက်ရုရှားပေါ်မှာ EU ဥရောပတက်မကကစရုပ်ထအကျုပ်အရေးယူဒဏ်ခတ်မှုတွေထမှန်လဲကြောင်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရောကတနင်္လာနေ့မှာအတည်ပြုပါတယ်။အခုထပ်ပြီးအရေးယူအားမှာရုရှားရဲ့တမ်းမနီလုပ်ငန်းကြောင်မီးတွေးနဲ့စွန့်ရင်ကန်ဒါတွေအပြင်ရုရှားရဲ့ဈေးကွက်လန်လန်းနှိမ်မှုနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်ရှိနေမှုကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းပြောပါတယ်။အခုလိုလှုပ်ဆောင်တာဟာသူရဲ့စီးပွားရေးနဲ့ထောက်ပံ့ပို့ဆောင်မှုတွေကိုအထည်နာစေမဲ့နောက်ထပ်ဒဏ်ခတ်မှုလည်းဖြစ်ကြောင်းမစ္စတာဘိုရက်ကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းကိုရုရှားကျူးကျော်မှုအတွက်တုံ့ပြန်တဲ့အနေနဲ့ဂျာမနီကသူ့စစ်တပ်ခင်မီအောင်လုပ်ဖို့အမေရိကန်လုံ F-35 တိုက်ဂျက်လေယာဉ်35ဆင်းနဲ့ Eurofighter ဂျက်15ဆင်းဝယ်ယူဖို့အတွက်စီစဉ်နေတယ်လို့လက်တော်သတင်းရက်ကွက်ကပြောပါတယ်။ American Lockheed Martin ထုတ် F-35 ဂျက်လေယာဉ်တွေကိုဂျာမနီရဲ့ဆယ်စုနှစ်တော်ကြာပြီဖြစ်တဲ့တိုနီရိုဂျက်တိုက်လေယာဉ်မှာအစားထိုးမှာဖြစ်ပါတယ်။ NLD အစိုးရလက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်တော်စုဝန်ကြီးသူရဥအောင်ကိုကိုအဂရိလိုက်ဆမ်းမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရအလုံနဲ့ထောင်ဒဏ်12နှစ်ကြာခံစေဖို့ရန်ကုန်တိုင်းတရားလွှတ်တော်ကမတ်လ14ရက်မှာအမိန့်ချမှတ်လိုက်ပါတယ်။ဒီလိုအမိန့်ချတာနဲ့ပတ်သက်ပြီးသူရဥအောင်ကိုရဲ့ရှေ့နေတွေဘက်ကတစုံတရာတုံ့ပြန်လာတော့မရှိသေးပါဘူး။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါလေရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာရီကတော့ဂျူနာခမ်းမီနဲ့ဒါရက်စမစ်တို့ဖြစ်ပါလေရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါလေရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပ
This program has come to you from the Voice of America, Washington.